တမလို့တင်မှန်ပြန်ကြားရေးဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအဓိကတော့ငြိမ်းချမ်းရေးဆွေးနွေးနိုင်ဖို့အတွက်စစ်တိုင်းဒေသကြီး၅ခုမှာလေးလတာယာယီပြစ်ခတ်ရစဲရေးကြေညာထားပေမဲ့တိုင်းမလက်နက်ကင်တချို့ကအချင်းချင်းတိုက်ပွဲဖြစ်တာ၊နည်းမြေကြော်လှုပ်ရှားတာ၊စက်ကြီးကောက်တာ၊လူသစ်ဆူဆောင်းတာ၊တမလို့စစ်ကြောင်းတွေကိုချောင်းမြောင်းပြစ်ခတ်တာ၊ဒေသခံတွေကိုနှိပ်စက်တာတွေပြုလုပ်နေတယ်လို့အကြိမ်ရေနဲ့တကွဖော်ပြထားတာပါ။ယာယီပြစ်ခတ်ရစဲထားတာတလားကြော်လာတဲ့အချိန်ထိဆွေးနွေးမှုတွေကိုမဆနိုင်သေးပဲအခုလိုလှုပ်ဆောင်မှုတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်စေတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဒါပေမဲ့လာမယ့်ပြည်ထောင်စုနှစ်ဖေဖော်ဝါရီလ12ရက်နေ့ကိုနောက်ဆုံးထားပြီးဒီလိုလှုပ်ဆောင်နေတာတွေကိုရပ်ဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့ကြေညာချက်မှာတိုက်တွန်းထားပါတယ်။တိုင်းသားလက်နက်ကိုင်တချို့ကတော့ဒီကြေညာချက်ဟာခိုင်လုံမှုမရှိဘူးလို့ထောက်ပြကြပါတယ်။အပြစ်ခတ်ရစဲရေးလက်မှတ်မထိုးရသေးတဲ့တန်းအမျိုးသားလူမျိုးရေးအဖွဲ့ TNLA ကတော့ဒါဟာတိုင်းသားလက်နက်ကင်တွေအပေါ်ထိုးစစ်ဆင်ဖို့အတွက်ကြံစီမှုတစ်ခုဖြစ်တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးတိုင်ကျော်ကပြောပါတယ်
။သူကဒီအချက်ကထုတ်ပြမလိုက်ဒီကျွန်တော်လည်းဘာမှဆွေးနွေးမှုလည်းမကြည့်နိုင်သေးဘူးနော်အဲ့တခုရှိတယ်ဒီနောက်တခုကကျွန်တော်ကတစ်ဖက်နဲ့တစ်ဖက်နည်းနည်းပိုင်ချမှုလည်းမရှိဘူးဒီလက်မထိုးတာလည်းမရှိဘူးနော်ဒါအချိုးဖောက်တယ်လို့တော့ကျွန်တော်ကတော့ပြောလို့တော့မရဘူးဒါကတော့တစ်ဖက်ကသူကထုတ်ပြန်တဲ့အရာပဲဖြစ်တယ်ဒီသူ့ချင်းညာချက်ထုတ်တဲ့အကြောင်းရင်းကဖြစ်တယ်ဆိုတော့ဒီသူ့ဘက်ကနေထိုးစီးစင်လာလို့တော့မရဘူးနော်ဒီဟာကကျွန်တော်တရားတော်တို့ဒီထူးစီအစဉ်မှုအတွက်ဒေါ်လာကြီးလည်းမှတုံ့ပြန်တာဖြစ်တယ်လို့လည်းအဆိုရင
်းအစိုးရစစ်တပ်နဲ့ KIA ကချင်လူမျိုးရေးတပ်မတော်တန်းလူမျိုးရေးတပ်မတော် TNLA ရှမ်းပြည်တပ်မတော်မြောက်ပိုင်း SSA ရခိုင်တပ်မတော် AA နဲ့ MNDAA ကိုကန့်တိုင်းသားလက်နက်ကိုင်ဖွဲ့တွေကမှအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမထားသေးပါဘူးဒီလိုကြန့်ကြာနေရတဲ့အကြောင်းရင်းကိုလည်း TNLA ကအခုလိုပြောပါတယ်
ဒီဆိုစနေဘောတော့ကျွန်တော်ကမှစဉ်းသိရှိတယ်ဒါပေမဲ့ကလမ်းမှုမရှိတော့ကျွန်တော်ကတိတ်ဆုံးလုပ်ပြရအောင်အဓိကကမ်းမချက်တွေဘောနော်ကမ်းမချက်တွေရှိနေတယ်ပြီးဆိုစနေမှုလို့လို့ရှိရင်ဘယ်ချက်တွေလိုက်မှရမယ်ဘယ်ချက်တွေကရှိရမယ်ဆိုတာအများအားဖြင့်ပါဘောနော်အားဖြင့်ပါတော့ဒီကပြီးဆိုစနေမှုကအဟန္တာတစ်ခုဖြစ်နေတယ
်နိုင်ငံတော်အဆင့်ငယ်ငယ်စနေဘွဲတွေကိုတက်ရောက်နေတယ်တနိုင်ငံလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေး NCCT အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဦးကတော
့တမရော်ဘကဒီဒီဇင်ဘာ21ရက်နေ့ကျင်းပကြရတယ်သူကတစ်ဖက်ပအပြစ်ခတ်ရစဲရေးလုပ်ကြတယ်စစ်နယ်မြေ5ခုနောက်ပြီးတော့အချိန်က4လပေါ့ဒါပေမဲ့အဲ့ဒီမှာတောင်းဝန်ပေးထားတဲ့ဗိုလ်ချုပ်ကြီးရပြည်အဖွဲ့ကလည်းတလားကျော်အဲ့အထိဘယ်သူမှမမဆွေးနွေးရသေးဘူးဖြစ်နေတယ်အဲ့ဒါလည်းပဲဟိုတစ်ဖက်ကစူးစမ်းမှုများလုံနေသလားပေါ့လေ
နောက်ပြင်တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ငញ្ញမ်းရေးညီလာခံကိုမကြခင်မှာပြန်ဆနိုင်မဲ့အလားလာရှိပြီးမြန်မာပြည်ငញ្ញမ်းရေးဟာတရုတ်အကျိုးစီးပွားနဲ့လည်းဆက်ဆက်နေတဲ့အတွက်မြောက်ပိုင်းအဖွဲ့တွေအပေါ်ပြစ်ခတ်ရစဲရဖို့တရုတ်ကတွန်းအားပေးတာတွေရှိတယ်လို့လည်းဗိုလ်မှူးကြီးခွန်ဦးကပြောပါတယ
်။အလားလာကတော့ကောင်းနေတယ်လို့ပြောမှာပေါ့။ဘာကြောင့်လဲဆိုတော့တပွဲချင်းမှာကိုကျိုးစီးပွားရှိတယ်လို့ပဲဒီအင်းနာချင်းတိုင်းပြည်တရုတ်ပြည်ပေါ်ရှင်ပြန်သူရဲ့ကိုကျိုးစီးပွားပိုကြီးအောင်ပုံမကြီးမားတဲ့တိုင်းပြည်ပုံမကြီးမားတဲ့ကျိုးစီပွားအောက်မှာကျန်တဲ့အဖွဲ့အစည်းတွေသူတို့လိုက်ပါပူပေါင်းဆောင်ရမယ့်အခြေအနေမျိုးဖြစ်လာရင်ဒါကတော့အလားအလာကောင်းသွားနိုင်တော့
တမရော်ကနေပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကစလို့ဒီနှစ်ဧပြီလ30ရက်နေ့ထိစစ်တိုင်းဒေသကြီး5ခုမှာလေးလတာယာယီပြစ်ခတ်ရစဲရေးကိုတစ်ဖက်သက်ကြေညာထားတာဖြစ်ပါတယ်ရှင်